ရဲ့နိုင်မှုအခုလိုမျိုးမိမြတ်ချက်ကိုလာပြီးတော့ဖြစ်ကြပြီးကျေးဇူးများတင်ပါတယ်ကျွန်တော်အရင်ဆုံးမေးချင်တာကအခုဒါမေဧပြီလ1ရက်နေ့ဆိုရင်မြန်မာနိုင်ငံမှာပိုလီကသတင်းစာတွေကိုထုတ်ဝေပေးတာတစ်နှစ်ပြည့်သွားပါပြီအဲ့တော့ကိုရဲ့နိုင်မှုကျွန်တော်အရင်ဆုံးမေးချင်တာဒီသတင်းစာတွေရဲ့ရက်တီချက်ပေါ့ဘယ်လောက်ထိအခုလိုအနေထားနဲ့ဆက်ပြီးတော့ခံနိုင်မယ်လို့ဆိုတော့
တော်တော်ခက်ခဲပါတယ်ဘာကြောင့်လဲဆိုတော့ဗဏ္ဍာရေးအရာချိမဲ့ဆိုရင်သတင်းစာအားလုံးရှုံးတယ်ရှုံးတယ်နေ့တိုင်းရှုံးနေတာအဲ့တော့ရေရှင်မှာအချို့သောအင်မတန်ငွေကြေးရတောင့်တင်းတယ်ဘယ်ရလာမှမသိတဲ့ငွေတွေလည်းရှိနိုင်တယ်ဆိုတော့အုပ်စုတွေကလွှမ်းရင်ရက်တီဖို့ဆိုတာတော်တော်ခက်ခဲသွားတယ်ဒါကြောင့်တချို့တွေကကျွန်တော်တို့တွေကဘာနောက်ပြောင်ကြတော့ဆိုတော့အရင်လိုစီစီရေးထက်ထားပြီးတော့ထိန်းချုပ်တာတက်တော့အခုဟာရေရှည်တက်ပိုကောင်းတယ်လို့ကျွန်တော်တို့တွေနောက်ပြောင်ကြသေးတယ်အင်မတန်ခက်ခဲပါတယ်
အဲ့တော့တခြားကြော်ညာတွေပါရောအားကိုးလို့မရဘူးလား
ကြော်ညာကဈေးကွက်တဲမှာရှိတဲ့အရေးအတွက်ကတော်တော်လေးအကန့်အသတ်နဲ့ပဲရှိနေသေးတယ်ဒီသတင်းစာတွေအားလုံးကိုအသက်ရှင်ရက်တည်နိုင်အောင်မလုံလောက်ဘူ
းနောက်ချက်ကဖြန့်ချီပိုင်းမှာဖြန့်ချီပိုင်းမှာအခုကျွန်တော်ကြားနေတချို့ဒီပိုလီကသတင်းစာတွေအတွက်တော်တော်လေးအားနေနေကြတယ်ရှင်းလိုက်လို့ရှိရင်ပေါ့အစိုးရပိုင်းသတင်းစာတွေနဲ့ရှင်း
တော်တော်ကောင်းနေပါတယ်အား
နေတော့
တော်တော်ကောင်းနေပါတယ်
အဲ့တော့အဲ့ဒီအချိန်ကြီးဖြန့်ချီပိုင်းကြီးပတ်သက်လို့အစိုးရမီဒီယာအစိုးရသတင်းစာတွေနဲ့ရှင်းနိုင်မှုအနေထားအောင်လို့ရှိပါတယ်
အဲ့တော့လက်တလုံးမှာတော်တော်လေးအားနေတယ်။ဒါကြောင့်အစိုးရသတင်းစာတွေကအခုတည်းကမှလည်းရက်တည်နေသေးတယ်။11အုပ်စုလိုဟာမျိုးကလွန်ရယ်11အုပ်စုဆိုရင်တော့ကိုပိုင်ပြန့်ချီကိုကျွန်တော်ကြားသလောက်ဆိုရင်တော့ထပ်ထပ်မြဲမြဲလုံနိုင်တယ်။ကျွန်တော်ကအရင်ကတည်းကကျွန်တော်တို့ပုံလိပ်မီဒီယာဈေးကွက်မှာလက်တဆုပ်စာလောက်ရှိတဲ့ပြန့်ချီသမားတွေကဘယ်အရာအားလုံးကိုပြန့်ချီနေကြတာ။တော်တော်ထူထောင်ဖို့တော်တော်ခက်ခဲတယ်
။ဒါပေမဲ့အစိုးရသတင်းစာတွေကြတော့
အစိုးရသတင်းစာတွေရဲ့အားသာချက်ကတော့ဆယ်သုနှစ်များစွာလောက်ခဲ့ပြီးသွားပြီ။နောက်ပြီးတော့ပြည်သူပိုင်တဲ့အဆောက်အုံတွေရင်းအနေအခုရှိပြီးသားဖြန့်ချီတွေလူဝင်ရတွေသူကသုံးလို့ရတယ်။နောက်သူတို့ဖြန့်ချီတဲ့မှာအားပါချက်ကသူတို့မှကကိုကွဲတိုက်တွေရှိနေတဲ့အတွက်တပြိုင်တည်းသူတို့ရိုက်နေတဲ့အားပါချက်ရှိတယ
်။ဟုတ်ကဲ့။နောက်ချက်ကတော့ဒီသတင်းစာတွေဒီတစ်နှစ်ပြည့်ပေါ့။တစ်နှစ်ပြည့်မှာသတင်းစာတွေရဲ့အရေးသွေးသတင်းစာတွေထုတ်နေတဲ့အနေထားနဲ့ပတ်သက်လို့ကိုရဲနိုင်မှုကျင်းတဲ့အားရမှုရှိလား။ဒါမှမဟုတ်လိုအပ်တယ်ထင်လား
။သတင်းစာအရေးသွေးကတော့တိုးတက်လာတယ်။ဒါပေမဲ့တော်တော်လေးလိုအပ်နေတဲ့အခြေအနေတွေရှိတယ်။အဲ့တော့အခုပြီးခဲ့တဲ့3လ4လလောက်မှာပြန်ကြည့်မယ်ဆိုရင်အရင်ထုတ်နေတဲ့တကယ်ကိုဓမ္မဒေသကြားတဲ့သတင်းစာတွေကအည်သွေးပူကောင်းအောင်စူးစမ်းလာပြီးမဲ့လဲအသစ်ဝင်လာတဲ့ပုံနဲ့မီဒီယာဈေးကွက်မှာအဝါရောင်ဆန်တဲ့တမန်စာဖတ်သူကိုဘန်းထဲမှာလွယ်လွယ်ကူလက်ရက်ခေါ်တဲ့ပြူတီပြဲတဲ့ဓာတ်ပုံတွေနဲ့စလုံးတွေကများလာတယ်အဲ့ဒါတွေရှိနေတာကတကယ်သွားတဲ့နေစဉ်သတင်းစာတွေရဲ့ဂျုံအောင်ကိုတစ်ဖက်ကတိုက်ခိုက်နေလို့ဖြစ်နေ
တယ်ဒါပေမဲ့လည်းလက်တလုံးမီဒီယာလွတ်ခွင့်ရှိလာတဲ့ခါမှာဖြတ်တန်းရမယ့်ကာလတစ်ခုအနေနဲ့ဘောမျိုးစောက်လာတာမျိုးဥမာ yellow journalist ပေါ့နော
်ဟုတ်ပါတယ်ယူဆပါတယ်ကျွန်တော်ထင်တယ်ဒီဖြတ်တန်းရတဲ့ကာလတစ်ခုမဟုတ်ဘူးဖွံ့ဖြိုးပြီးသားနိုင်ငံတွေမှာလည်းအတိုင်းအတာဆုံးလေးရှိရတဲ့အရှိမလည်းရှိနေတာပဲတခုပဲကျွန်တော်တို့မှာဖွံ့ဖြိုးစနေရာလေးမှာစပတ်ပရိသတ်ရဲ့အာယုံအဲ့ဒီဘက်ကိုရောက်သွားတဲ့အခါမှာတကယ်ကိုမျက်မှတ်တက်ရေးတယ်ဆိုတဲ့သတင်းစာတွေရဲ့ဆောင်ရည်ကိုထိခိုက်လာတာတွေ့ရတာ
အဲ့တော့ဟိုရေးသေးပိုင်းပြောမယ်ဆိုလို့ရှိရင်သတင်းစာဖော်ပြမှုပေါ့ပိုလီကသတင်းစာတွေနဲ့အစိုးရသတင်းစာတွေနဲ့ဘလို့ကွာလဲပရိသတ်ရဲ့အားပေးမှုတော့ဘလို့ရှိပါလဲ
တစ်ဖက်မှာကြည့်မယ်ဆိုရင်အစိုးရသတင်းစာတွေကဆောင်ရည်မနှဲလောက်ဒါပေမဲ့အဲ့လိုပြောတဲ့အတွက်အစိုးရသတင်းစာတွေကိုပိုလီကသတင်းစာတွေတပူယုံတယ်လို့ပြောတာမဟုတ်ဘူးမနိုင်တဲ့ရင်ကိုစောင့်ပြီးတော့ဖတ်တယ်။မကြောင်ကြောင်စောင့်ပြီးတော့ဖတ်ကြတယ်။အဆိုးရဘာလုပ်နေလဲဆိုတော့အရင်ငွေကိုသိချင်လို့ဖတ်ကြတယ်။သူတို့ကိုယုံတဲ့လူလက်ရှိမယ်။ဒါပေမဲ့သူတို့ကိုပို့ယုံတာတော့မဟုတ်ဘူး။အကြီးသေးရကြည့်မယ်ဆိုတော့ကျွန်တော်ကတော့ပူလိကသတင်းစာတွေကတားတယ်။ဘာကြောင့်လဲ?လူတူးကြီးစီရဲ့အကြီးသေးရတားတာမဟုတ်ဘူး။အဆိုးရသတင်းစာတွေကအခုတည်းကနိုင်ငံတော်ရဲ့အသုံးချမှုခံနေရတဲ့အခြေအနေကြောင့်လို့ထင်ပါတယ်။အဲ့
တော့တာမန်ပြည်သူတွေရဲ့ပူလိကသတင်းစာတွေပေါ်တုံ့ပြန်မှုအောင်ဘယ်လိုရှိလဲ?
တာမန်ပြည်သူတွေပူလိကသတင်းစာတွေခုနဆောင်းအိမ်နှစ်သိန်းကျော်လောက်ရှိမယ်။သူတို့ဖတ်တယ်သူတို့ကြည့်တယ်ဒါပေမဲ့သူတို့ကအသုံးတည့်တယ်။ဘာကြောင့်လဲဆိုတော့အစိုးရဘာလုပ်နေလဲဆိုတော့အရင်ကိုသူတို့မြင်ရတယ်။နောက်သူတို့နာရီသတင်းတွေဖတ်မယ်။နောက်ပြီးဈေးကအရန်ချိုတယ်။နောက် distribution ကောင်းတဲ့အတွက်မနက်စောစောသူတို့စီကိုရောက်လာတယ်။ဆိုတော့အဲ့ဒီသဘောပါ။
public သတင်းစာတွေနဲ့ပတ်သက်လို့
public သတင်းစာတွေဆိုရင်တော့မြန်မာစပတ်ပရိသတ်ရဲ့အချို့တဲမှာအများစုက public သတင်းစာတွေကိုပို့ပြီးတော့ခြိုက်တယ်လို့ကျွန်တော်ထင်တယ်။ကျွန်တော်တို့ရဲ့ထင်မြင်ချက်။ဒါပေမဲ့သတင်းဆိုတာဘာလဲလို့ခွဲခြားတဲ့အခါမှာသတင်းစာဖတ်သူတွေပုံစံအမျိုးမျိုးကွဲလာတယ်။ခုနဓမ္မဒေသကြားတဲ့သတင်းကိုမြတ်တဲ့သတင်းကိုဖတ်ချင်သူဒါမှမဟုတ်ရင်လည်းကိုမုံနဲ့နိုင်ငံကောင်းဆောင်တယောက်ဒါမှမဟုတ်ရင်လည်းအရင်တော့ကောင်းဆောင်တယောက်ကိုဆဲတာဟိုမှခြိုက်တဲ့လူအဲ့ဒီတဲမှာတော့နည်းနည်းလေးအယူဆကွဲနေတဲ့ပရိသတ်ကဟိုဘက်ဂျိန်းလိုက်ဒီဘက်ဂျိန်းလိုက်မြင်ရပါတ
ယ်။ဟုတ်ကဲ့။နောက်ဒီသတင်းစာတွေရဲ့ ownership ပေါ့နော်ပိုင်ဆိုင်မှုနဲ့ပတ်သက်လို့ခုနကူရဲနိုင်မှုလည်းပြောပါတယ်။တကယ်တမ်းကြီးတက်စီးပွားရေးလုပ်ငန်းကြီးသမားတွေကခြေလှယ်လာနိုင်မဲ့အနေထားအဲ့လိုအလားလာအဲ့လိုရေးရောင်တွေဖြစ်နေတဲ့ခါကျတော့ဒါနဲ့ပတ်သက်လို့ဘယ်လိုရှင်းကြမလဲ
။ခြေလှယ်မဲ့အလားလာတော့မဟုတ်တော့ခြေလှယ်နေပြီလို့ပြောရမယ်။အဲ့လိုပြောတဲ့အခါမှာအစိုးရနဲ့နီးစပ်တဲ့ခရိုနီသို့မဟုတ်လည်းအစိုးရဟောင်းမိသားစုတွေမကဘဲနဲ့အခြားသောငွေကြေးတက်နိုင်တဲ့အဖွဲ့အစည်းတွေလည်းပါနေတာကိုတွေ့ရတယ်။အဲ့တော့တီထောင်တဲ့သူတွေရဲ့သဘောထားပေါ်မူတည်ပြီးတော့အဲ့ဒီသတင်းကန်းတွေဟာသူတို့လိုချင်တယ်လိုက်ပြီးတော့လှုပ်ရှားလာရတာတွေ့ရတာတော့စိတ်မကောင်းစရာပဲ။အရှိမလည်းပို့ပြီးတော့ကြုံတွေ့လာအောင်မယ်လို့ကျွန်တော်ထင်တယ်။ အခုအခြေတွဲရန်တိတိကျကျမပြောနိုင်သေးပါပဲတကယ်ကိုလွတ်လပ်ပြီးအမိကိုကင်းကင်းနဲ့လုံနိုင်တဲ့သတင်းအခြေတွဲဟာမကျော်ရည်လို့တော့ကျွန်တော်ပြောနိုင်မှာမထင်ဘူ
းသတင်းလွတ်လပ်မှုကောသူတို့ရေးသားတာအခုလက်ရှိအနေထားကဘယ်လောက်ထိရှိတယ်လို့စာပါလဲဥပမာအစိုးရဘက်မှာဖြစ်ဖြစ်တစ်ဖက်ကထုတ်ဝေသူပဲဖြစ်ဖြစ်ပေါ့
လုံးလုံးဆယ်အစိုးရဘက်ကတော့တာမေးမှုမရှိဘူးကျွန်တော်တို့တွေ technically မူအားဖြင့်ကျွန်တော်တို့ရေးချင်တာရေးလို့ရတယ်သို့တော့ကြောက်စရာကောင်းတဲ့ရှုပ်ဝက်ချက်ဥပဒေလိုဟာမျိုးကကျွန်တော်ဒီဂျုံတဲသူဟာတွေရောရှိနေတယ်ဆိုတော့အဲ့ဒါတစ်ပိုင်းနောက်တော့ကနောက်တစ်ခုကလွတ်လပ်ခွင့်ကိုထိပါနေတာကတော့ကျွန်တော်တို့ကိုယ်တိုင်ရဲ့ကိုယ်ပိုင်ဆန်ဆာစနစ်ဖြစ်နေတယ်။ခုနကအခန်းမတွေမှာကျွန်တော်တို့ဆွေးနွေးသလိုပဲဂျင်းချင်းမှုရိုးရာဒါတွေမပြောကောင်းဘူး။ဒါအောင်ရင်တန်ဃာတော်တွေကစိတ်ဆိုးမယ်။ဒါအောင်ရင်ပြည်သူတွေကလမ်းမှာတွေ့ရင်ဆဲရေးနိုင်တယ်။ဒါအများစုပိုင်ဆိုင်တဲ့ဒါမှမဟုတ်အများစုကကိုယ်ကွယ်တဲ့ဂုံသိက္ခာနဲ့သာသနာရေးပဲ။ဆိုတော့အဲ့ဒါတွေဟာအခုချိန်မှာကျွန်တော်တို့ရေးဖို့တော်တော်ကြာခဲ့တယ်။ Columnist ပင်နိုင်ဆောင်မရှင်တယောက်အနေနဲ့ပြောမယ်ဆိုရင်အဲ့ဒီလို issue တွေကိုလွတ်လပ်လပ်ရေးမယ်လို့စူးစမ်းတိုင်းကျွန်တော်မိသားစုကဘာတွေစိုးရင်ပါလဲ။နောက် editor တွေကဘယ်လောက်စိုးရင်ပူပန်ပါလဲဆိုတာကိုထည့်တွေးရတယ်
။ဆိုတော့အဲ့လိုအခြေခံမျိုးရေးမယ်ဆိုရှင်ပရိသတ်ကိုအဓိကစိုးရင်က editor တွေဒါမှမဟုတ်ထုတ်သူတွေကိုစိုးရင်စိရှိတာ
။ editor တွေအတွက်ကျွန်တော်ကအားနာတာ။ဘာကြောင့်လဲဆိုတော့အဲ့ဒီလိုရေးသားမှုမျိုးပေါ်ထွက်လာပြီးနောက်နေ့တယ်လီဖုန်းတွေကဝင်လာမယ်သူတို့ကိုဆဲရေးကြမယ်ဝေဖန်ကြမယ်ချင်းချောက်ကြမယ်။မိသားစုကျွန်တော်အဲ့လိုမျိုးရေးပြတဲ့အခါမှာသူတို့ကစိုးရင်ပူပန်မှုရှိတယ်မိသားစုအတွက်။ဘာကြောင့်လဲဆိုတော့အများစုကဒါကိုကြိုက်ပါမလားဆိုတာပြောရရှိတယ်။အထုံးဝေတူဘက်ကတော့ကျွန်တော်တိတ်ပြီးမတွေးလာပါဘူး
။အခုဆိုလို့ရှိရင်လည်းသတင်းစာတွေကတစ်နှစ်ပြည့်သွားပြီ။အဲ့တော့ဒီကျင့်ဝတ်ပိုင်းဆိုင်ရာနဲ့ပတ်သက်လို့ဘာတွေပြောချင်လဲ
။ပြီးခဲ့တဲ့ကျွန်တော်တို့ပြသန်းခဲ့နှစ်တည်တဲ့ဆိုင်ရင်တော့သတင်းစာတွေမြန်မာသတင်းစာတွေကကျင့်ဝတ်နဲ့ပတ်သက်ရဲ့ပြည်သူပေါ်အယံဆောင်ပြီးတိုးတက်လာတယ်လို့မြင်ပါတယ်။ဒါပေမဲ့ကျွန်တော်တို့အခက်အခဲတွေရှိနေသေးတယ်။ကျင့်ဝတ်ရပြောရမယ်ဆိုရင်ခုနကဓမ္မဒေသကြားမှုကိုလွတ်ကင်းသွားတာလဲကျင့်ဝတ်ထဲမှာပါတယ်။အဲ့ဒါအခုချိန်မှာအရေးကြီးဆုံးကိစ္စလို့ထင်တယ်လူမျိုးအရာပဲဖြစ်ဖြစ်ဘာသာအရာပဲဖြစ်ဖြစ်ကျွန်တော်တို့သတင်းစာဆရာတချို့က bias ပတ်လိုက်မှုမကင်းမဲမနေနိုင်တဲ့ပြဿနာအများစုတွေ့ရတယ်အခုချိန်မှာအကြီးဆုံးပဲ2015နီးလာတဲ့အတွက်လည်းအဲ့တော့ပို့ပြီးတော့စိုးရိမ်နေပြီးခဲ့တဲ့ violation တော့2010တုန်းကသတင်းမီဒီယာလောက်တာဟာအရှမ်းအကောင်းဆုံးအနေထားမှာမဟုတ်ခဲ့ဘူးဆိုတော့ချိန်မှာတက်နိုင်ဆုံးဓမ္မဒေသကြပါစီလို့မြင်ရတယ်သတင်းတော့လူငယ်တွေကြားထဲမှာတွေ့ရတဲ့ကြုံဝင်ဆိုတာကတော့သူတို့ရဲ့ငွေကြေးအားနည်းမှုတွေသူ resource အားနည်းမှုတွေကြောင့်ပုံမှန်ကြုံတွေ့ရတာပါ
။နောက်တစ်ခုကမြန်မာနိုင်ငံမှာတကယ်ကိုထိတ်ပန်းဖြစ်လောက်တဲ့သတင်းမျိုးတွေဥပမာဘာသာရေးကိစ္စမျိုးတွေဖြစ်တာမျိုးတွေအဲ့လိုမျိုးတွေမှာပေါလိကသတင်းတွေမှာလွတ်သွားတာမျိုးတွေမဖော်ပြရဲလို့ပျောက်သွားတာမျိုးတွေရှိခဲ့တာ
။ရှိရလို့ကျွန်တ
ော်ပြောမှာဘယ်လိုမျိုးနဲ့မှာပြောတာ
။ကျွန်တော်တင်တာမိလာမှာဖြစ်ပြတဲ့ကိစ္စတွေကိုအားလုံးကိုကျွန်တော်တို့သိတင်တယ်လို့အမှန်တိုင်းမသိခဲ့ရဘူးလို့ကျွန်တော်ထင်တယ်။ထင်တာမဟုတ်ကျွန်တော်သိတယ်ဘာကြောင့်လဲဆိုတော့အဲ့တော့သွားခဲ့တဲ့သတင်းတော့တွေကျွန်တော်စကားပြောရတာ။
အဲ့တော့မရေးသားနိုင်ဘူးပေါ့အဲ့ဒါကအစိုးရဘက်ကရောဘယ်လိုရှိလဲ
အစိုးရဘက်ကသူတို့စိုးရိမ်တာဟာ majority အများစုကိုစိုးရိမ်ပူပန်မှုသူတို့ရဲ့ဒေါသကိုကြောက်ပွန်ရတယ် Farid Zakaria ပြောသလို evil of majority လူအများစုကြီးရဲ့မကောင်းမှုဒေါသကိုသူတို့ကြောက်ပွန်ရတယ
်အစိုးရဘက်ကကောရှိနေတဲ့အကန့်အသတ်တွေက still ရှိနေတော့မယ်လားတော့မရှိဘူးလုံးဝမရှိတော့ဘူးလားဒီသတင်းဖော်ပြမှုတွေဘက်ကအ
စိုးရဘက်ကအကန့်အသတ်ကတော့သတင်းဖော်ပြမှုပေါ်မှာမရှိတော့ဘူးသို့တော့အရင်လိုစစ်ဆေးမရှိတဲ့အတွက်ဘုရားစီစီတရီယာပြီပေါ့လေဒါပေမဲ့ကျွန်တော်တို့ကဆင်ကျင်ရတဲ့အပိုင်းကခုနကလက်ရှိတည်ဆဲဥပဒေတွေနဲ့ကျွန်တော်တို့အချိန်မရွေးရေးယူတယ်ယူမှသူတို့အခုလဲယူနေတယ်ဆိုတော့မကန့်ကွက်ဘူးမတားမြစ်ဘူးသို့တော်သူတို့ကယူမယ်ဆိုရင်တော့ယူမယ်သဘောရှိတယ်ရှိတဲ့ဥပဒေတွေကမတရားတဲ့ဥပဒေအများကြီးရှိနေတော့မှာ
ဒီဥပဒေနဲ့ပတ်သက်လို့အခုလက်ရှိဆိုလို့ရှိရင်ခုနပြောလို့ဒီဥပဒေတွေဥပဒေမူကြမ်းတွေသူတို့တင်နေတယ်အဲ့တော့ဒီဥပဒေကလက်ရှိသွားနေတဲ့သတင်းမီဒီယာသွားတွေကိုတကယ်ပဲအကောက်ွယ်ပေးနိုင်မယ်ထင်လားအခုတင်နေမူကြမ်းတွေ
အပြည့်ဝအကောက်ွယ်ပေးနိုင်မယ်လို့မထင်ဘူးပြေဝါကားပေးနိုင်မလို့မထင်ဘူး။ပြန်ကြားရေးကလုတ်တဲ့ဟာကတော့ကျွန်တော်အမြင်ကပြောရမယ်ဆိုတော့ပြန်ကြားရေးကသူ့ရဲ့လုတ်ပိုင်ခွင့်ကိုထိမ့်သိမ်းထားတာပို့အတွက်ကြီးဝေးပြီးလုတ်တဲ့ဥပဒေလို့မြင်တယ်။ Press Council ဂျာဂျီ Press Council ကလုတ်တဲ့ဥပဒေမှာလည်းသူတို့မှလည်းအမြင်နဲ့အတွက်အခက်ခဲရှိတယ်။ဥပမာအပြင် Freedom of Information Act တို့ဟာမျိုးဟာပြည်ပြည်စုံစုံပါတင်းတလောက်မပါလာဘူး။ရေးပွေးရသဘောဆောင်တာမျိုးပဲရှိတယ်။ဆိုတော့ဒီတမန်ပြည်သူလူထုရဲ့ပြည်တမန်ပြည်သူလူထုကိုမီဒီယာကအဆင့်ဝင်းထနာတွေဟာသတင်းချက်လက်ပေးဖို့ပေးရမယ်ဆိုတာဟာတိတိကျကျမပါသေးဘူးတကယ
်အခုဆို electronic ဥပဒေဆိုလို့ရှိရင် still
ရှိနေတယ်အဲ့ဒါ internet law ရှိတယ
် okay အဲ့တော့အဲ့ကိစ္စတွေနဲ့ပတ်သက်လို့ရောဘာလို့မရှိလ
ဲအဲ့ဥပဒေကစတင်တီထောင်ကလေးကရည်ဝဲချက်ဟာအတိုက်ခံလှုပ်ရှားမှုတွေကိုနှိမ့်ကုတ်ဖို့သတင်းမီဒီယာကိုချုပ်တီးအနိုင်ယူဖို့ဖြစ်တဲ့အတွက်ဘလို့မှကောင်းစရာလူဖွဲ့စည်းတဲ့ကောင်းစရာမရှိဘူးအဲ့တော့သတင်းမီဒီယာကိုဖွံ့ဖြိုးတဲ့ democracy လမ်းကြောင်းကိုသွားမယ်ဆိုရင်အဲ့ဥပဒေတွေ abolish ဖျက်သိမ်းပြရမှာ
โอเคကျွန်တော်နောက်ဆုံးတစ်ခုပြေးချင်တာခုနကကျွန်တော်တို့ဒီသတင်းစာထွက်တာတစ်နှစ်ပြည့်အောင်မယ်အခုလုံးမယ်ဆိုတော့အများသောအဖြစ်စိန်ခေါ်ချက်တွေ case ဟိုအခက်ခဲတွေအများကြီးကျွန်တော်ခုနကကိုရဲမယ်မျိုးလည်းပြောသွားတယ်အဲ့တော့အလားအလာခေါင်းတွေရောမြင်ရလားမြန်မာသတင်းစာလောကအတွက်
နံပါတ်1အလားအလာခေါင်းကတော့အရန်ရဲရင်ပြီးတော့ ဒီတမွေးပွမ်းကြောင်းပေါ်မှာယုံကြည်တဲ့လူငယ်မျိုးဆက်တွေကိုမွေးထုတ်ပြီးသွားတာပဲကျွန်တော်မီဒီယာတနန်းနီးပြဆရာအနေနဲ့သူတို့နဲ့နေတိုင်းတွေ့ရတဲ့အတွက်သူတို့ရဲ့တန်ဓေဋ္ဌန်တွေသူတို့တတ္တိတွေသူတို့မျှော်လင့်ချက်တွေသူတို့မှာအည်သွေးလေ့ကျင့်သင်ကြားမှုနည်းပါးပေမဲ့သူတို့ယုံကြည်ချက်အရင်ကြီးမာတယ်ဆိုတော့အဲ့ဒါကတော့အလားအလာကောင်းတယ်မယ်သူကတန်ဓေဋ္ဌန်အရင်ကိုကြီးမာတယ်အဲ့ဒီဒါ level မှာလည်းတွေ့ရတယ်သတင်းနောက် level မှာလည်းတွေ့ရတယ်နောက်တစ်ခုကတော့နိုင်ငံတကာကသတင်းမီဒီယာဖွံ့ဖြိုးမှုအတွက်မြန်မာနိုင်ငံကိုကူညီပေးဖို့အတွက်အရင်ကိုစိတ်စေတနာပြင်ပြနေတဲ့အချက်ပဲအဲ့ဒီခုကိုစနစ်တကျကျွန်တော်တို့နှစ်ခွက်တစ်ခွက်ပေါင်းချိုပြီးတော့အကောင်းဆုံးလုပ်နိုင်မယ်ဆိုရင်တော့ဘလောက်ပဲအစိုးရနဲ့ထိကျုပ်ချင်တဲ့လူတွေရှိရှိကျွန်တော်တို့ဆက်ပြီးတော့မှမှကန်ကန်ရှောင်းနိုင်မယ်လို့ပြောနေမှာ
ခုနအခက်ခဲတွေရောဒီကိစ္စတွေနဲ့ကြုံနိုင်မယ်ထင်လားမှငွေကြေးကိစ္စလို့ပြောဟာမျိုးကျင်းဝတ်ကိစ္စလို့ဟာမျိုးဒါတွေကြော်သွားနိုင်မယ်ထင်လားနောက်နှစ်တည်း
ကျင်းဝတ်ကိစ္စတဖြည်းဖြည်းကျွန်တော်အမြင်မှာတော့ကြော်လွားလာတယ်လို့မြင်တယ်ရခိုင်ကိစ္စတုန်းကဖြစ်ခဲ့တုန်းကလုံခဲ့တဲ့နှစ်နှစ်ကရေးတာနဲ့အခုနောက်ပိုင်းလည်းတော့တဖြည်းဖြည်းလေးရယ်ကျင်းဝတ်ပိုင်းဆိုင်ရာရောရေးသားမှုစံနေစံတော့တက်လာတာတွေ့ရတယ်စီးပွားရေးပိုင်းဆိုင်ရာကိစ္စကတော့တော်တော့ကျွန်တော်တို့စ조사ယူအောင်မယ်အဲ့ဒါအစိုးရနဲ့လည်းအများကြီးသက်ဆိုင်နေတယ
်အစိုးရကဘာလုပ်ပေးနိုင်လဲ
ဥမာအစိုးရကဆိုတာဥမာနေစဉ်သတင်းစာတွေကိုအစိုးရကခံပြီးတော့ဈေးကွက်ထဲမှာရှိနေတာတခုတည်းရတယ်စာရင်းနေတယ်နောက်အခြားဟာလုပ်ပေးနိုင်မယ့်ဟာမျိုးဆိုရင်ဥမာစက်ကူသတင်းစာစက်ကူတင်သွင်းမှုတွေနဲ့ပတ်သက်ပြီးတော့အစိုးရကတကယ့်မီဒီယာကိုသာအားပေးမယ်ဆိုရင်သူဘာကူညီနိုင်မလဲအဲ့ဒီလိုအချက်မျိုးတွေလည်းရှိတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ခင်ဗျာ
ကျေးဇူးများတင်ပါတယ်